ဂျပန်နိုင်ငံနောက်တာမဲမှာမိုးကြီးကျယ်ရွာသွန်းပြီးမြေပြိုလာကြောင့်လူ90ထဲမှနေသေဆုံးသွားပြီးနောက်ထပ်လူ90လောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းဌာနကကြေညာပါတယ်။ဒါပြင်လူပေါင်းတသန်းခွဲကျော်ကလည်းသူတို့နေအိမ်တွေကနေဆွန့်ခွာခဲ့ကြရတယ်လို့ဆိုပါတယ်။နောက်ထပ်လူပေါင်း3.3 million ကျော်ကိုလည်းနေရဆွန့်ခွာပြီးတော့ဘေးလွရာကိုရွှေ့ပြောင်းဖို့ဂျပန်သဘာဝဘေးအန္တရာယ်ကာကွယ်ရေးဆိုင်ရာစီမံခန့်ခွဲရေးအေဂျင်စီကလုံဆော်ထားပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းနဲ့အလယ်ပိုင်းမှာလည်းစံချိန်တင်မိုးအကြီးကျယ်ရွာသွန်းတာကြောင့်မြေပြိုနိုင်တယ်လို့ကျူးရှူးကျွမ်းမကြီးကမြေရည်တွေကြီးလာနိုင်ကြောင်းဂျပန်မိုးလေဝသအေဂျင်စီကသတိပေးထားပါတယ်။တောင်ပိုင်းရှီကိုကူကျွန်းကမိုတိုယာမာမြို့မှာဆိုရင်စနေနေ့မနက်ပိုင်းအထိ24နာရီအတွင်းမှာ58စင်တီမီတာအထိမိုးရွာသွန်းခဲ့တယ်လို့ဆိုပါတယ်။ဂျပန်အနောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာစနေနေ့အထိမိုးကြီးကျယ်ဆက်လက်ရွာသွန်းမယ်ဆိုပြီးတော့လေအေဂျင်စီကသတင်းပေးထားတာပါ။အခုခါမှာတော့ KJA လုပ်ငန်းတွေအတွက်မိသက်တပ်ဖွဲ့ဝင်ရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်48,000လောက်ချထားတယ်လို့ဂျပန်ဆိုရကပြောပါတယ်။ဒါပြင်နောက်ထပ်တပ်ဖွဲ့ဝင်2,100လောက်ကိုလည်းနောက်ထပ်အရေးပေါ်အခြေအနေတွေအတွက်အစင်းသင်းပြင်ခိုင်းထားတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဂျပန်ရုပ်မြင်သံကြားမှာတော့ဟီရိုရှိမားမြို့ကတက်တာတရာမြွေရည်တွေစီးပါသွားပြီးတော့ရေကြီးရေရှမ်းဖြစ်နေတဲ့ဒေသကဘေးဒုက္ခရောက်နေသူတွေကိုရဟတ်ရင်နဲ့လိုက်လံရှာဖွေကယ်ဆယ်နေတာကိုတွေ့ရပါရယ်ဂျပန်နိုင်ငံမှာအခုလိုမိုးရွာသည့်ကာလသဘာဝဘေးရန်ကြောင့်လူသားတွေဘေးအန္တရာယ်ကင်းဟင်းစေရေးအတွက် Mitsubishi နဲ့ Mazda ဂျပန်ကုမ္ပဏီကြီးတွေရဲ့စိတ်ဝင်စားချက်လည်းကျင်းပထားပါရယ်